ယူရန်နိုင်ငံမှာဆူရဆန့်ကျင်သူတွေနဲ့ထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကြုံရတဲ့တစ်ချိန်တည်းမှာပဲယူရန်လူထုကိုအားပေးထောက်ခံမှုမနေ့တုန်းကအမေရိကန်ကပြောဆိုလိုက်တဲ့ပေါ်ကုလသမဂ္ဂဆိုင်ရာယူရန်သံမတ်ကြီးကပြည်တွင်းရေးကိုစုပတ်တဲ့ကိစ္စတစ်ခုဖြစ်တုံ့ပြန်ပြောဆိုလိုက်ပါတယ်။စီးပွားရေးပြဿနာတွေပေါ်မကျေနပ်ချက်တွေအဆူအပြည့်ရင်ပြောင်းလဲရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့ယူရန်နိုင်ငံမှာသတင်းတစ်ပတ်နီးပါးပေါ်ပေါက်ခဲ့တာပါ။ဆန္ဒပြပွဲတွေအတွင်းလူ21ယောက်ထက်မနည်းသေဆုံးပြီးလူရန်နဲ့ချီပြီးတော့လည်းဖမ်းဆီးခံခဲ့ရပါတယ်။ဆူရဟုထောက်ခံတဲ့ဆန္ဒပြပွဲတွေကိုတော့ယူရန်နိုင်ငံမှာရုံးမြင့်တန်ကြားမှာမနေ့တုန်းကပြသခဲ့တယ်လို့မြို့တော်များကအဆိုအဆန့်ကျင်ဆန္ဒပြပွဲတွေရာလဲအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေတာပါ။ယူရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့တပ်မှုဖြစ်သူမိုဟာမက်အလီဂျာဖရီကတော့နိုင်ငံနဲ့အဆိုအဆန့်ကျင်ဆန္ဒပြသူအရေးတွေဟာတောင်းခွင့်မပြေဘူးလို့ပြောဆိုခဲ့တယ်လို့ Esperan Luster နဲ့ Hamran မြို့တွေမှာတပ်ဖွဲ့ဝင်တချို့ကိုလွန်ယူရေးချက်ထားခဲ့ကြောင်းလဲပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ယူရန်ဆွေရကိုဆန့်ကျင်ဆန္ဒပြသူတွေကိုအားပေးထောက်ခံတဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေမနေ့တုန်းကပဲပြောဆိုထားတာပါ။ကုလသမဂ္ဂဆိုင်ရာယူရန်သံမတ်ကြီးဂိုလာမလီခိုရှရူးကတော့အမေရိကန်သမ္မတထရန့်နဲ့ဒုသမ္မတမိုက်ပင်စတိုရဲ့မှတ်ချက်တွေဟာယူရန်နိုင်ငံမှာမတိမငြိမ်ဖြစ်အောင်လှုပ်ဆော်ရာရောက်တဲ့အကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီနဲ့အတွင်းရေးမှူးချုပ်ထံစာတစောင်းရေးသားပေးဖို့တန်ကြားခဲ့ပါတယ်။